မြန်မာနိုင်ငံအတွင်းတိုက်ပွဲတွေကြောင့်မအောင်ဆောင်ပြည်တဲ့ဘက်ထွက်ပြေးခိုလုံနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ရတမေအကြောင်းထိုင်းနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင် NHRC ကဖော်ပြလိုက်တယ်လို့ဘန်ကောက်ပို့သတင်းစာကပြောပါတယ်ဂျီနီစစ်တပ်နဲ့စစ်ကောင်စီစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်နေဆက်ဖြတ်ပြီးဒုက္ခသည် 9,400 ကျော်ထွက်ပြေးလာခဲ့ကြရတယ်လို့ထိုင်းအမျိုးသားလူခွင့်ရေးကော်မရှင်ကအင်္ဂါနေ့ကပြောလိုက်တာပါမအောင်ဆောင်ကခရိုင်၃ခုမှရှိတဲ့စခန်း၅ခုမှသူတို့ကခိုလုံနေကြရတာဖြစ်ပါတယ်စနေခါပို့နိုင်တဲ့လမ်းတွေအပဝင်နေရာတချို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တဲ့နောက်ပိုင်းချင်းတွေကပို့ပြီးဆိုးလာတယ်လို့ထိုင်းလူခွေရေးကော်မရှင်ကဆိုပါတယ်ဒေသနာအုပ်ချုပ်ရေးအဖွဲ့တွေအရပ်ဘက်လူမှုအဖွဲ့အစည်းတွေထိုင်းချက်ချင်းနီးတဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာဒုက္ခသည်တွေအတွက်စခန်းမှာနေထိုင်နေစဉ်အတွင်းနေစရာစားစရာဝတ်စရာနဲ့ကျန်းမာရေးအတွက်လိုအပ်တာတွေကိုပံ့ပိုးပေးကြဖို့လိုအပ်နေတယ်လို့ကော်မရှင်ကဆိုဩလိုက်ပါတယ်လူတွေရဲ့အခွင့်အရေးဘဝတွေရဲ့နဲ့လုံးကျော်ကြီးအနေရရှိနေတဲ့တိုင်းပြည်ကိုဒုက္ခသည်တွေနဲ့တခြားသူတွေကိုပြန်မပို့ရဆိုတဲ့နိုင်ငံတကာလက်ခံထားတဲ့အမှုကိုထိုင်းနိုင်ငံတော်အဖွဲ့အစည်းတွေကလက်ခံဆောင်ရွက်ကြဖို့လဲကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဒီမှုကိုပဲထိုင်းနိုင်ငံမှာဒီနေ့အစောပိုင်းကပြဋ္ဌာန်းလိုက်တဲ့ညှပ်ပန်းနှိပ်စက်မှုအင်အားသုံးလူဖြောက်မှုများကာကွယ်ရေးနဲ့နှိပ်ကွပ်ရေးဥပဒေမှာအမျက်တနှုန်းနဲ့ဖော်ပြထားခဲ့ပါသေးတယ်။ဒုက္ခသည်တွေရဲ့လူသားကုန်ကြီးကိုအရပိုင်းတွေကလေးစားဖို့ထိုင်းလူခွင့်ရေးကော်မရှင်ကပြောလိုက်သလိုဘယ်နိုင်ငံသားဘလို့အစစ်သတ်မှတ်ချက်မျိုးဆိုတာကိုမကြည့်ပဲဒုက္ခသည်တွေအားလုံးတန်းတူညီမျှဆက်ဆံပံ့ပိုးဖို့လဲထိုင်းမျိုးသားလူခွင့်ရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်